ဟုတ်ကဲ့လုံချုံရေးကြောင့်အမိမဖော်လိုတဲ့စာရေးသူကအာနာသိမ့်ပြီးမြန်မာလက်စစ်ကဏ္ဍခေါင်းစဉ်နဲ့အစဉ်ခံစားတဲ့အရေးပါဆုံးအချက်ကို
The most significant thing is that the report shows
အစဉ်ခံစားမှာအရေးကြီးဆုံးအချက်ကတော့ CDM လှုပ်ရှားမှုကြောင့်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့သူ့ဝင်ငွေကောက်ခံနိုင်အားအကြီးအကျယ်ထိခိုက်သွားရတာပါအချက်လက်ဒီအရာရောပြည်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကတုတ်ပြန်လာတာဒီအရာပါဒါကအရန်ကိုရှင်းနေပါတယ်ပြီးခဲ့တဲ့တလားလောက်ကပဲဒီဝန်ကြီးဌာနတွင်ဖြန့်ဝေတဲ့ထုတ်ပြန်ချက်တစ်ခုအရာဝင်ငွေကမျှော်မှန်းထားတာတဲ့တကယ်အများကြီးကြာဆင်းသွားခဲ့တာပါ2021မတ်လတည်းရန်ကုန်မှာဝင်ငွေ68ရာခိုင်နှုန်းအထိနောက်ပြီးပန်းလေးမှာဆိုရင်69ရာခိုင်နှုန်းနဲ့တနိုင်ငံလုံးမှာ80ရာခိုင်နှုန်းအထိကိုကြီးကြီးမားမားထိုးကျသွားတာပါ။
ဒါအပြင်အခုလိုဖြစ်လာတာကအရင်တည်းကရှုံးလာခဲ့တဲ့အပေါ်ထပ်ထောင်းသလိုဖြစ်သွားရပုံကိုလည်းဒီစီးပွားစွမ်းအင်ပညာရှင်က
အများသိထားတာကအရင်တည်းကပြဿနာကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့အရှုံးခံပြီးလျက်စစ်ဖြန့်ဖြူးပေးနေတာပါ။ဒါကြောင့်လဲ2019ခုနှစ်မှာလျက်စစ်မီတာကတွေတိုးမြင့်လိုက်ပါတယ်။အရင်ရှုံးခဲ့တာကနေထပ်ဆင့်ပြီးအခုလိုကိုဗစ်ကာလမှာစာတုံးတဲ့လျက်စစ်150ယူနစ်ကိုပြီးခဲ့တဲ့နှစ်သေးကအလကားလျှော့ပေးခဲ့ရတာကလည်းထပ်ထောင်းပစ်လိုက်ပါတယ်။အဲ့ဒီတော့အခုအာနာသိမ့်ပြီးဖြစ်လာတာနဲ့ပေါင်းလိုက်တဲ့အခါမှာအလုံးစုံကြာဆင်းမှုမျိုးဆက်ရောက်သွားရတာပါ။တမန်းဝင်ဖြစ်တာမျိုးကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမတွေ့ရသေးပါဘူ
းအဲ့ဒီတော့ငွေပမာဏဘလောက်ထိဆက်ဆုံးရှုံးလာနိုင်ပါလဲလို့မေးရမှာ IEM လို့သူကခေါ်တဲ့ Independent Economist for မြန်မာအဖွဲ့ဝင်က
တကယ်ငွေသားပမာဏနဲ့ကြည့်မယ်ဆိုရင်ကိုဗစ်ကာလမတိုင်ခင်တုန်းကနဲ့ရှင်လိုက်ရင်တစ်လကို1ဘီလီယံကျပ်ရှုံးခံထားရတာပါဒီပေါ်မှာအရင်တည်းကရှုံးခံထားရတာကိုလည်းပေါင်းထည့်ရမယ်ဆိုရင်မြန်မာငွေကျပ်ဘီလီယံတွေရာခိုင်နှုန်းနဲ့ချီဆုံးရှုံးခဲ့ရတာပါအဲ့ဒီတော့အခုလက်ရှိကာလမှာဒီဆုံးရှုံးမှုကဆက်ဖြစ်နေအောင်မယ်ဆိုရင်တော့ဒီနှစ်အကုန်လောက်ကြာရင်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဆုံးရှုံးမှုစုစုပေါင်းကမြန်မာငွေ1ထရီလီယံကနေ 1.5 ထရီလီယံအထိအမေရိကန်ဒေါ်လာနဲ့ဆို 1.2 ဘီလီယံဝန်းကျင်အထိဖြစ်သွားတော့မှာပါ
ဒီနေရာမှာဖြည့်ရှင်းနိုင်ဖို့ဘလို့စိန်ခေါ်မှုရှိနေတာကိုလည်းဒီအစီအခံစာရေးသူကပဲ
အကြီးမားဆုံးစိန်ခေါ်ချက်ကတော့ဒီလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွင်းပြီးခဲ့တဲ့လကထုတ်ပြန်ချက်အရစစ်ကောင်စီဝန်ကြီးဦးအောင်တန်းဦးကအခုလျှက်စစ်မီတာကကောက်ခံမှုမှာတကယ့်ကိုပြဿနာကြုံနေရပါပြီ။ဒါကိုပိုတိုးပြီးလုံးဝအတိအကျရအောင်ကောက်မှရမယ်လို့ပြောထားပါတယ်။အခုပြဿနာကပြည်သူတွေကလည်းမပေးချင်ကြဘူး။လမ်းတွေပေါ်မှာကလည်းလုံခြုံရေးမကောင်းဘူး။အထူးသဖြင့်အခုလိုမီတာကကောက်မဲ့သူတွေနဲ့မပေးတဲ့သူတွေကိုမီတာလိုက်ဖြတ်မဲ့လုံသားတွေအတွက်ပေါ့နော်။ပြဿနာအကြီးကြီးပါ
။ဒါအပြင်လျှက်စစ်ဆိုင်ရာစာချုပ်သဘောအရကုန်ကြမ်းစည်လျှော့ဖို့ခန့်နိုင်ပုံကိုလည်းစွမ်းအင်ပညာရှင်က
Most of the electricity in Myanmar is actually produced by
private. မြန်မာနိုင်ငံရဲ့သုံးနေတဲ့လျှက်စစ်အများစုအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေအစိုးရကစာချုပ်နဲ့ဝယ်ယူရတာပါ။အဲ့ဒီတော့ဒီကုမ္ပဏီတွေအနေနဲ့လျှက်စစ်ထုတ်ဖို့ရေကာတာစောက်တာဒါမှမဟုတ်သဘာဝဓာတ်ငွေစက်ရုံစောက်တာမျိုးအတွက်စာချုပ်စချုပ်ကလေးကအစိုးရဘက်ကဘယ်လောက်ဈေးနှုန်းနဲ့ပမာဏအနည်းဆုံးဝယ်မဲဆိုတာဂတိပြုထားရပါတယ်။အဲ့ဒီတော့အစိုးရအနေနဲ့လျှက်စစ်ကကုန်ကြစရိတ်လျှော့နိုင်ဖို့ပမာဏလျှော့ဝယ်ခြင်းနဲ့ဆိုရင်တော့မှအများကြီးသွားလျှော့လို့မရနိုင်ပါဘူး။တကယ်ပြဿနာကြီးပါ
။ဒီအစိုးရကစားရေးသူကပဲလျှက်စစ်ကဏ္ဍမှာအခုလိုဝင်ငွေကျဆုံးတာဖြင့်ဝန်ထမ်း4000အလုပ်ဖြုတ်ဖြစ်တာကရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းများထိခိုက်သွားကလျှက်စစ်လိုအပ်မှုမများသေးတဲ့အခုကာလအတွက်မီးပြတ်တာချက်ချင်းမဆိုးလာနိုင်ပေမဲ့အလေးလက်ကာလနောက်တစ်နှစ်လောက်ကစပို့ဆိုးလာမှာစိုးရိမ်နေရတယ်လို့ဆိုပါတယ်။